ကျွန်တော်ဝင်းမဲပါခင်ဗျာတနင်္လာနေ့မနက်ခင်း VOA American အသံရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာလူငယ်သင်တန်းကျောင်းကလူငယ်နှစ်ဦးသေဆုံးခဲ့မှုအတွက်အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေစလုပ်နေပြီလို့ဆိုလိုက်ပါတယ်မန္တလေးလူငယ်သင်တန်းကျောင်းမှာထိမ့်သိမ်းခံခဲ့ရတဲ့လူငယ်နှစ်ဦးဟာနှိပ်စက်ညှဉ်းပန်းဒဏ်ကြောင့်မကြာခင်ကတေခဲ့ရတယ်လို့မိသားစုတစုဘက်ကဆွဆွဲပြီးမှကာဝန်ရှိသူတွေဘက်ကအခုလိုမနေ့ကပြောလိုက်တာပါမန္တလေးတိုင်းဒေသကြီးအစိုးရဖွဲ့နဲ့ဒီသင်တန်းကျောင်းကိုကြီးကြပ်နေရတဲ့ပြည်တော်စုဆင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားတိုင်းဝန်ကြီးဌာနတို့ကစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့မနေ့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အသက်18နှစ်အရွယ်မောင်ဖြစ်ဖြူးမောင်နဲ့မောင်ခိုင်စောထွန်းတို့ဟာလူရက်မှုနဲ့ပြီးခဲ့တဲ့လကုန်ပိုင်းကနှစ်နှစ်ထောင်ရံနဲ့ဒီသင်တန်းကျောင်းမှာထိသိမ်းခံနေရတာကနေထွက်ပြေးတာအတွက်ပြန်ဖမ်းခဲ့ပြီးမှဒဏ်ရာတွေနဲ့အခုလိုတည်ဆုံခဲ့ကြတာလို့မိသားစုဘက်ကဆိုပါတယ်မြန်မာနိုင်ငံကထိန်းသိမ်းစနစ်မှာစုစုဝါတွေဖြစ်နေတယ်လို့သတင်းတွေရှိလာခဲ့ချိန်မှာမောင်ဖြစ်ဖြူးမောင်ရဲ့မိခင်အသက်42နှစ်အရွယ်ဒေါ်မျိုးမျိုးထွေးကသူ့သားမျက်နှာမှာဖူးရောက်နေတဲ့ဒဏ်ရာတွေရခဲ့တာမို့နှလုံးကွဲမတက်ခံစားရတယ်ဒီအတွက်ဖြေရှင်းပေးပါအမှန်တိုင်းသိကျင်ပါတယ်လို့တောက်ဆိုခဲ့တာကို AFP သတင်းမှာဖော်ပြထားပါတယ်မန္တလေးတိုင်းဒေသကြီးစုံစမ်းစစ်ဆေးရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့တိုင်းပြည်သားကြီးတရားစာတမ်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးမျိုးတက်ကလည်းဒီထိန်းသိမ်းရေးစခန်းတွေမှာထားနိုင်တဲ့အနေထားထက်နှစ်ဆကျော်ပြီးလူ900နီးပါးရှိနေကလူငယ်ချင်းချင်းပြန်အုပ်ချုပ်ကြပြီးထောင်လိုဖြစ်နေတယ်လို့ပြောခဲ့ပါတယ်ခင်ဗျ